ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့နယ်ပန်လုံကျေးရွာအုပ်စုမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ရဲ့အကြာတိုက်ပွဲတွေထပ်မံဖြစ်ပွားနေပြီးတော့နေရင်တချို့မီးလောင်ခဲ့တယ်လို့ရွာသားတွေဟာလည်းစစ်သေးလို့ရကိုထပ်မံတင်းရှောင်နေရပါတယ်။ရန်ကုန်ကလာတဲ့တရင်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ခင်ဗျာ။
နမ်တူမျိုးနဲ့ပန်လုံကျေးရွာအုပ်စုအတွင်းမှာ RCSS SSA တောင်ပိုင်းတပ်နဲ့တန်နယ်လေတောင်ပလောင် SSPP SSA တောင်ပိုင်းပူးတွဲတပ်တွေကြားမလာကုန်ပိုင်းကစတင်ဖြစ်ပွားခဲ့ပြီးဒီကြံကာလမှာတိုက်ပွဲတွေညင်တက်နေကြရကဗုဒ္ဓနေ့ညနေပိုင်းမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့တာပါဒီတိုက်ပွဲဟာပန်လုံကျေးရွာအုပ်စုမန်ချမ်းရွာနဲ့မန်ဆန်ရွာတွေမှာဖြစ်ပွားနေပြီးနေအိမ်တွေမိလောင်နေကြောင်းပန်လုံဒေသခံက VOA ကိုပြောပါတယ
်အခုကတိုက်ပွဲဖြစ်နေတုန်းပဲဒီအားလုံးကမိလောင်နေတယ်ပင်လေးလေတော့မသိသေးပါဘူးလို့နမ်တူမြို့နယ်ပန်လုံးကျေးရွာအမှန်ကန်နဲ့အဲရပ်ွက်ငါးတဲ့ဟာမီးလောင်နေတယ်။ဒါနဲ့အင်းရှိတာလဲကျွန်တော်မခံမနိုင်လေဘူး။အေးမန်းစာမှာလည်းဖြစ်တယ်။မီးလောင်တာအမှန်စာနဲ့ဒီမန်းကျန်ရပ်ွက်ငါးတဲ့ဟာလည်းပန်လုံးရပ်ွက်ငါးကိုပြောရမှာဆိုတော့ဖြစ်တာဒီ၃နာရီကနေစပြီးတော့အခုချိန်ရှိမနာလေးဘူးည
တိုက်ပွဲတွေဟာညနေ3နာရီကနေ9နာရီအထိဆက်ဖြစ်နေကြတာပါတိုက်ပွဲဖြစ်ပွားချိန်မှာတော့ဒေသခံရွာသားတွေဟာဘေးလွတ်ရာကိုတင်းရှောင်နေကြပြီးထိခိုက်ဒဏ်ရာရတာမျိုးတော့မရှိသေးဘူးလို့လည်းဆက်ပြောပါတယ
်ရွာသူရတာတွေမရှိကြပါဘူးခင်ဗျဒီမနေ့ကကျွန်တော်ကိုယ်တိုင်နဲ့သွားကြိုးနေရဟိုဟာအသက်ကြီးတယ်လို့ကျွန်တော်ကိုယ်တိုင်နဲ့သွားကြိုးနေရဒီမနေ့ပိုင်းကသူတို့ဟာတရင်ပိုးပေးနေတာသူတို့တိုက်ပွဲကြီးကြီးဖြစ်နေလို့ပြောနေတာလေမိဟိုဟာဒီလူလူထုတာကျွန်တော်ရွာကမရှိကြပါဘူးလို့မန်းစာကြတော့ဟိုမန်းစံတွေကပြီးသွားနေတယ်ခင်ဗျ
နမ်တူမျိုးနဲ့စစ်ဆောင်တွေကိုကူညီပေးနေသူတူကတော့ကျေးရွာတွေမိလောင်တဲ့အခြေအနေကိုအခုလိုပြောပြပါတယ်
။မိလောင်တဲ့နေရာကအဲ့ဒီဟိုတန်လုံရဲ့သူ့မန်ကျန်းပိန်းကြီးကျောင်းမှာလည်းမိစစ်နေကြတယ်။သူ့ရဲ့မျက်နှာချင်းဆိုင်ကဒီလက်သက်ပေါ့အဲ့ဒီမှာလည်းမိရတယ်လို့ပြော။မန်ဆာပါလဲကလည်းမိသေးလုံးစစ်တယ်လို့ပြောတယ်။ခုနအစောပိုင်းကသူတို့ကဟိုကလည်းမိသက်တာအစီတောင်းတာစံပဲအမိလေးဆိုနေလဲဝေးလဲမန်ဆာမိသက်ပါလို့ဒီဒီကကတော့ဒီကတော့ဒီကြီးရသွားပြီးတော့အတူတူမပြေးနိုင်ဘူးဆင်းနာတော့အကျွမ်းပြန်တော့ဆောတက်ရင်းနဲ့ဖြစ်နေတယ
်ဒီလ၄ရက်နေ့နဲ့မလ28ရက်နေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ပန်လုံကျေးရွာမှာနေအိမ်28လုံးမိလောင်ပျက်စီးခဲ့ရပါတယ်လောလောဆယ်မှာနမ်တူမြို့နယ်ပန်လုံကျေးရွာအုပ်စုကတခြားကျေးရွာတွေကိုတင်းချောင်နေရတဲ့စစ်ပြေဒုက္ခတွေအခြေအနေနဲ့ပတ်သက်ပြီးတော့လည်းအခုလိုဆက်ပြောပါတယ
်မိုင်းမြို့ကျေးရွာအုပ်စုဒီမှာနမ်တူကျေးရွာမှာဒုက္ခတွေကတော့150လောက်တော့ရှိနေတယ်တော့မဆမ်းမလဲနေရာနေရာပြည်တော်တော့ရှိပါတယ်။နောက်ပေါ်သူတို့ပြည်တာဟိုတာပူမျိုးခဲတဲ့ဟိုပန်လုံကျေးရွာရဲ့အနောက်ဘက်မှာတာပူနေရာမှာရှိတယ်။ပြည်စုံကျော်တော့ရှိတယ်လို့ပြောတယ်ဟုတ်။နောက်ပေါ်လူလူကျေးရွာဘုန်းကြီးကျောင်းမှာလည်းရှိတယ်။လူလူဘုန်းကြီးကျောင်းက90လောက်ရှိနေတယ်ကွာ။အဲ့ဒီလူလူကျောင်းရဲ့လမ်းမှာရလည်းဒီလမ်းမှာပေါ်မှာပဲသူတို့ကတဲသေးကြီးနေနေရ။အဲ့ဒါလည်း30လူလောက်ရှိတယ်။နောက်ပေါ်စံတပူမှာ900ကျော်တယ်ခင်ဗျ။နောက်တော့အဲဒါနောက်ထပ်လည်းမှာက25တန်းလို့လည်းအဲတောင်းကြည့်လို့ရှိတယ်ကွာ
ဒီလ6ရက်နေ့နမ်တူမြို့နယ်မန်လီရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်မန်လီရွာသား900လောက်ဟာလည်းစီပွားမျိုးကိုတင်းချောင်နေရဆဲရှိနေပါတယ်ဆစ်ဆောင်တွေကိုတော့ WFC ခေါ်ကမ္ဘာစစ်နာရေးခါအဖွဲ့ NRC ခေါ်နော်ဝေဒုက္ခသည်များကူညီရေးအဖွဲ့ Safe Children အဖွဲ့နဲ့ UNICEF ခေါ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံစတာတွေနဲ့ဒေသတွင်းလူမှုအသင်းအဖွဲ့တွေကကူညီထောက်ပံ့ပေးနေပါတယ်တိုင်းဒါလနဲ့ကန်တတဲ့အကြပြီးခဲ့တဲ့လကောက်မိုင်းကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နမ်တူမြို့နယ်ကစစ်ပြေးဒုက္ခတွေ2000လောက်ဟာနေရာစွန့်ခွာထွက်ပြေးနေကြရတာလည်းဖြစ်ပါတယ်